American နဲ့ကျုပ်တို့ကြမ်းနှစ်နဲ့ချီပြီးဖြစ်ပေါ်နေတဲ့ကုန်တယ်နဲ့ခေါက်ခဆိုင်ရဲ့အငင်းပွားမှုတွေအတွက်နှိမ့်နိုင်မရဘဲဖြစ်နေချိန်မှာသမ္မတ Donald Trump ကတရုတ်နဲ့ကုန်တယ်သဘောတူညီချက်အတည်ရဖို့အတွက်အချိန်အကန့်အသတ်မထားကြောင်း2020 American သမ္မတရွေးကောက်ပွဲပြီးချိန်နောက်ထိဆောင်းဆိုင်မှာဖြစ်တဲ့အကြောင်းအင်ကာနီမှာပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုကုန်တယ်သဘောတူညီချက်အတွက်အခုချိန်မှာလှုပ်ချင်တဲ့ဆိုရင်တော့မှန်ကန်တဲ့သဘောတူညီချက်ဟုတ်မဟုတ်ကြည့်ရမှာဖြစ်ကြောင်းလည်းနေတို့မဟာမိတ်ခေါင်းဆောင်များညီလာခံကိုတက်ရောက်ဖို့လန်ဒန်ကိုရောက်နေတဲ့သမ္မတ Trump ကပြောပါတယ်။သမ္မတ Trump ရဲ့အခုလိုပြောကြားချက်ပြီးမှပဲ American နဲ့ Europe Stock Share ဈေးတွေထိုးကျသွားတာပါ။တရုတ်ရန်ငွေကြီးကတော့အနည်းဆုံးအနေထားမှာသတင်း၅ပတ်ကြာရှိနေခဲ့တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားကုန်တယ်စစ်ပွဲဟာမကြေအေးနိုင်သေးပါဘူး။ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေကသူတို့ရဲ့ငွေကြေးတန်ဖိုးကိုအဆမတန်လျှော့ချလိုက်တာနဲ့ပတ်သက်ပြီးဒီနှစ်နိုင်ငံအတွက်ကုန်တယ်ခွန်တွေတိုးမြှင့်တယ်လို့သမ္မတ Trump ကတင်းနယ်လာနေမှာပြောကြားခဲ့တာဖြစ်ပြီးအင်ကန်နဲ့မှာတော့အခုလိုတရုတ်နဲ့ကုန်တယ်ဆိုင်ရာသူ့သဘောထားကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးကြီးထောက်မှုနှုတ်ဟာ28နှစ်အကြာအနည်းပါဆုံးဖြစ်နေကြောင်းတရုတ်ကအောက်တိုဘာလထဲမှာပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အမေရိကန်နည်းပညာကုမ္ပဏီတွေကိုအထင်အားစေတဲ့ digital ဝန်ဆောင်မှုဆိုင်ရာပြဿနာအတွက်ပြင်းထန်တဲ့အငင်းပွားခဲ့တဲ့ကျဲအပြင်ပြင်းထန်လို့လက်ကင်အိတ်ကင်နဲ့ရှမ်ပိန်းအရက်အပါဝင်ပြင်းထန်တန်းကုန်တွေကိုအခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့လည်းအမေရိကန်သမ္မတ Donald Trump ကချင်းချောက်ခဲ့တာဖြစ်ပါတယ်။